ဒီကနေ့ဧပြီလ12ရက်နေ့မှာမြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးကကောင်းမွန်စွာနေထိုင်ပြီးတော့စီကံလိုက်နာတဲ့အကျဉ်းသားစုစုပေါင်း2000ကျော်ကိုအထုရှော့ရက်နဲ့ပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်ပါတယ်။တကြံမတိုင်ခင်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအထုရှော့ရက်နဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပြီးတော့နှစ်သက်မှာစိတ်သက်လူသက်ဘဝသက်စတင်ဖို့ရည်ရွယ်တယ်လို့လည်းထုတ်ပြန်ချက်တွေမှာပါရှိပါတယ်။လွှတ်လိုက်တဲ့2000ကျော်ထဲမှာဘယ်သူတွေပါဝင်ပါသလဲ၊ဘလို့အမှုတွေနဲ့စီစစ်ရွေးချယ်လွှတ်ပေးလိုက်ပါသလဲဆိုတဲ့သုံးသက်ချက်သတင်းပြည်စုံကိုမဆူမငါတင်ဆက်ပေးပါမယ
်။ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်အရတားအစိုးရတနှစ်ပြည့်တဲ့အချိန်မြန်မာနှစ်သက်ကူသကြံကာလမတိုင်ခင်ဒီကနေ့ဧပြီလ12ရက်နေ့မှာတော့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့အကျဉ်းထောင်အကျဉ်းစခန်းအသီးသီးကစီကဲလိုက်နာပြီးတော့ကောင်းမွန်စွာနေထိုင်သူအကျဉ်းသူအကျဉ်းသားပေါင်းစုစုပေါင်း2283ယောက်ကိုအထူးလျှော့ယက်ခန်းစားခွင့်ပြုပေးလိုက်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။အစိုးရအနေနဲ့ပြစ်ဒဏ်ကြခံနေရတဲ့အကျဉ်းသားတွေကိုပြစ်ဒဏ်ကြခံနေစဉ်မှာစီကဲလိုက်နာမှုကောင်းမွန်စွာနေထိုင်မှုတို့အပေါ်အခြေခံပြီးအကျဉ်းထောင်လက်ဆွဲနည်းဥပဒေအပိုက် 840/848 တို့အရာအထူးလျှော့ယက်ကိုခန်းစားခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။အခုလိုမျိုးတကြမ်းမတိုင်ခင်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ယက်နဲ့အကျဉ်းသား2000ကျော်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကတော့အကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာဘယ်လိုအမှုမျိုးဘယ်လိုမူပေါင်မျိုးတွေနဲ့စီစစ်ပြီးလွှတ်ပေးလိုက်တယ်လဲဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါတယ
်။လွတ်ခါနီးတဲ့လူတွေကိုပဲအထူးလျှော့ယက်စုမရဲ့ပေးပြီးတော့ဟိုလွှတ်ပေးလိုက်တဲ့သဘောပါ။ဆိုလိုကြတာကဓာတ်လျှောက်ကျွန်တော်တိုက်တွန်းနေတာကတိကျကျွန်တော်လွှတ်ပေးတဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်။နှစ်ချက်မူရှိဖို့လိုပါတယ်။သုံးချက်စနစ်တကျစီစစ်ဖို့လိုပါတယ်။အခုထိဒီအကျဉ်းသားလေးကိုလွှတ်ပေးတဲ့ဆိုတဲ့အကစီစစ်တဲ့ဘုတ်ဆိုတာဒီကနေ့ထိမရှိသေးပါဘူး။ခေတ်ဆက်ဆက်ပါပဲ။မဖြစ်သေးတဲ့ကိစ္စမျိုးတွေဖြစ်ခဲ့တာတွေလည်းအများကြီးပါ။ဟိုလွှတ်တဲ့အခါမှာတော်တော်ကိုရှင်းရှင်းလင်းလင်းမရှိတဲ့ကိစ္စမျိုးတွေတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ကပဲဘလို့အကျဉ်းသားမျိုးတွေပါတယ်ဘလူမျိုးဟိုဟာတွေပါတယ်ဆိုတော့လိုက်ပြီးတော့စုံစမ်းပြီးတော့ဒီပြည်သူလူထုကိုနိုင်ငံတကာကိုကျွန်တော်တို့ကမီဒီယာတွေတစ်ဆင့်ပဲဖြစ်ဖြစ်ကျွန်တော်တို့စိတ်မထုတ်ပြီးတော့ပဲဖြစ်ဖြစ်ထုတ်ပြန်ရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်
အကျဉ်းသားတွေကိုပြစ်ဒဏ်ကြခံနေရတဲ့အချိန်စီကဲလိုက်နာမှုနဲ့အထူးလျှော့ယက်လွှတ်ပေးလိုက်တဲ့အထက်မြန်မာနိုင်ငံအကျဉ်းထောင်တည်တည်မှာအကျဉ်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလဲသမားအလုသမားရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့အကျဉ်းသားတွေကိုလည်းအမျိုးသားယဉ်ကြားစစ်ရေးကိုအခြေခံပြီး NND အစိုးရအနေနဲ့ပြန်လွှတ်ပေးတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်။
သူက2183ယောက်ကိုအကျဉ်းထောင်လက်ဆွဲနှီးဝင်အပိုက်ရှင်းရှင်းလင်းချင်းရနော်နိုင်ငံတော်တိုင်ပင်ခံတဲ့ပုဂ္ဂိုလ်ရုံးကနေပြီးတော့တွတ်တဲ့ပုံစံကဒီအချိန်မှာကအလွန်တရာမှကျွန်တော်တို့တိုင်းပြည်တွေအရေးကြီးတဲ့မျိုးသားပြန်လည်တည်ရရင်းနဲ့ဒီနေ့ညဉ့်ညရေးအတွက်ကိုပြည်သူလူထုတရားလုံးကပြန်လည်ပြည့်အပြည့်ဝထားတာလေအဲ့ဒီပုံမှာနိုင်ငံရေးကျင်းသားဆိုတာကအမျိုးသားပြန်လည်တည်ရရင်းဒီနေ့ညဉ့်ညရေးအစိတ်ပိုင်းတစ်ခုအနေနဲ့ပါတယ်လေဒါကြောင့်အမျိုးသားပြန်လည်တည်ရရင်းနဲ့ဒီနေ့ညဉ့်ညရေးအတွက်ကိုထိခိုက်စေမဲ့ဟောနိုင်ငံရေးကျင်းသားတွေကိုမလွတ်ပဲထားမယ်ဆိုရင်တော့ကျွန်တော်တို့အမျိုးသားပြန်လည်တည်ရရင်းနဲ့ဒီနေ့ညဉ့်ညရေးကိုပြန်တုံ့ပြန်မယ်အနေထားမျိုးဖြစ်သွားပြီလေကျွန်တော်တို့တိုင်းသားဒေသတွေမှာနော်ဥပမာမျိုးမျိုးနဲ့ဆက်ဆက်ခံပြီးတော့အနည်းဆုံးစကွန်တက်နေပေါ့ဗျာနော်ဖတ်ကြည့်ခံရတဲ့ကျွန်တော်တို့မြင်းကြီးကမိုင်းသမားတွေဖြစ်တဲ့တိုင်းသားနဲ့နဲ့အဖွဲ့အစည်းတွေရဲ့နောက်တစ်ခုကအဲ့ဒီတောင်ရံတောင်ရံလေလို့ဓမ္မခုတ်ပွားရင်းနဲ့နော်ဖတ်ခံရတဲ့အော်ဒီအင်းနဲ့ဆက်သွယ်တယ်လို့ PNL နဲ့ဆက်အဲ့လိုမျိုးဖတ်ခံတာအရာတွေကလည်းအများကြီးရှိတယ်ပေါ့အဲ့ဒါအဲ့ဒါတွေကိုတကယ်ပြေကြတော့ဗျာလွတ်ပေးတင်တယ်ဗျာဒီနေ့လုံနေတဲ့အမျိုးသားပြန်လည်တင်ပြနေရင်ပြည်ရင်းညံ့ရေးတော့အမှန်တကယ်ကျွန်တော်တို့ကတော့မတိကျစေချင်ဘူး
တကြံမတိုင်ခင်အထူးလျှော့ယက်နဲ့အခုပြန်လွှတ်ပေးလိုက်တဲ့အကျဉ်းသား2283ယောက်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေပါဝင်တာမရှိသလောက်ပါပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကအခုလိုပြောပါတယ
်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားဘယ်နှယောက်ပါလဲဆိုတာကိုကျွန်တော်မသိဘူးဆိုတော့အခုထိစုံစမ်းတာလောက်ကတော့ကျွန်တော်စီရင်ရဆိုတော့တယောက်မှဟိုပါတာမတွေ့ရသေးပါဘူးပုံမှန်66နဲ့သတိထားတဲ့ကိုမျိုးရန်အောင်ဒီတယောက်တော့ဟိုပါတယ်ဆိုတာကိုသိရတယ်ဒါကလည်းလုံးနီးဆိုတဲ့ကိစ္စပေါ့အခုသူတို့ထုတ်ပြန်ခြင်းအရဆိုရင်အထူးစုမှတ်ရပေါ့ဗျာအထူးလျှော့ရဆိုတဲ့အခြေအနေမျိုးကတော့ကျွန်တော်တို့လိဒါတော့ကတော့ဒီထောင်ပိုင်းလျှော့ရတို့ကျင်းတော်ဒီအလုတ်လျှော့ရတို့အဲ့ဒါမျိုးတွေနဲ့ပဲပေးတယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
အခုဒဇမ်မတိုင်ငယ်အကျဉ်းသားတွေကိုလွှတ်ပေးလိုက်တဲ့အကျဉ်းအောင်စခန်းတွေကတော့ရန်ကုန်တိုင်းဒေသကြီးဦးစီးမှုရုံက450ကျော်မန္တလေးတိုင်းဒေသကြီးက400ကျော်စကိုင်းတိုင်းအေရဝတီတိုင်းရှမ်းပြည်နယ်ပဲခူးတိုင်းက100ကျော်စီနဲ့မွန်ပြည်နယ်တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်တို့ကအကျဉ်းသားတချို့ကိုပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင်။